နိုင်ငံသားအကျဉ်းသားတွေအပါအဝင်အကျဉ်းသားစုစုပေါင်း914ယောက်ကိုသမရကလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့အကြောင်းဂျာပြအထူးသတင်းတရက်ကိုမကြာသေးခင်အချိန်ကပဲမြမအတန်ရေဒီယိုနဲ့မြမရုပ်မြင်သံကြားတို့ကနေကြေညာသွားခဲ့ပါတယ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်သမရဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုရက်ပိုင်းအတွင်ရောက်ရှိလာဖို့အချိန်နဲ့တိုက်တိုက်ဆိုင်ဆိုင်အခုလိုကြေညာလိုက်တဲ့လူငင်းချမ်းသာကွင်းနဲ့ပတ်သက်လို့ကတော့ဆက်သွယ်စုံစမ်းမေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံခြားသားအကျဉ်းသားတွေအပါအဝင်အကျဉ်းသားစုစုပေါင်း914ယောက်ကိုနိုင်ငံတော်သမ္မတကလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့အကြောင်းကိုတော့ဒီကနေ့ညနေ၄နာရီကကြားပြတ်သတင်းတရက်အနေနဲ့မြမရုပ်မြင်သံကြားကနေကြေညာခဲ့တာပါဒါနဲ့ပတ်သက်လို့အချင်းဦးစီးဌာနကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီအချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးတန်းထေကအခုလိုပြောခဲ့ပါတယ
်ကျွန်တော်တို့ဟိုသွားတာလုပ်နေရတာပဲဟိုဟာပေါ့လေခဏလေးဆောက်ပြီးတော့လား6နာရီခွဲလောက်ကြပါကျွန်တော်ကစီစဉ်နေတော့ဆွတ်တာတော့မတ်ပါတယ်ဒါပဲကျွန်တော်တို့စီစဉ်ရပြီးပြည်နေလို့ပါအဲစီစဉ်တော့ရပြီဗျာဒါပဲကျွန်တော်ကစီစဉ်တော့မှရှိသေးတယ်ခဲ့ကျွန်တော်ကဘာလှုပ်ဖို့ပါဘူးလုပ်နေတဲ့အတွက်ကျွန်တော်ပြန်စီစဉ်ပြီးထောင်းနေခွဲနေလို့ဗျာကျွန်တော်ကြောင်းပြန်ပြေးပါမယ်
အခုသမရကလူငင်းချမ်းသာကွင်းပေးလိုက်တဲ့အထဲမှာနိုင်ငံရေးအကျဉ်းသားတချို့ပါဝင်တယ်လို့သိရပေမဲ့ဘယ်သူတွေဘယ်နှယောက်လောက်ပါလဲဆိုတာကတော့အတိအကျလောလောဆယ်မှာမသိရသေးပါဘူးဒါပေမဲ့အခုလွတ်တဲ့အထဲမှာနိုင်ငံရေးအကျဉ်းသား10ခန်းလောက်ပဲပါနိုင်ပွဲရှိတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့အထူးရေးမှူးဦးတိတ်နိုင်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့အခုပြန်လွတ်လာတဲ့လူတွေထဲမှာတော့ဒီနိုင်ငံရေးအကျဉ်းသားက10ခန်းလောက်ပဲပါတယ်လို့သိရပါတယ်။ဆိုတော့အများစုကတော့ဒီနိုင်ငံခြားသားလေးဖြစ်ပါတယ်။ဆိုတော့ကျွန်တော်ကြားရတာ400နီးနီးတောင်မှနိုင်ငံခြားကျဉ်းသားဖြစ်နေတဲ့ဆိုတော့ကြိစ္စာမျိုးရှိပါတယ်။ဆိုတော့ဒီသမားကတော့အကျဉ်းသားနဲ့ပေါင်းလိုက်တော့နိုင်ငံရေးအကျဉ်းသားကတော့ဒီ second half လောက်ပဲဟိုလွတ်လာနိုင်ခြင်းရှိပါတယ်အခုတော့ကျွန်တော်အခုကြားနေရတာကဒီသာဝတီဘာဝ3ယောက်လွတ်တယ်ဆိုတော့နောက်ကတောင်ကြီးတော်က1ယောက်လွတ်မယ်ဆိုတော့အဲ့လောက်ပဲသိရသေးပါတယ်သူတို့ကြင်ရတဲ့အချိန်နဲ့ထောင်သိတဲ့အချိန်နဲ့ကကတ်နေတဲ့အတွက်ဟိုဒီနေ့တော့မှလွတ်ဖို့အတွက်တော်တော်ဟိုနောက်ကျမှလွတ်နိုင်တဲ့အနေအထားမျိုးရှိပါတယ်ဆိုတော့မလက်ကကြမှာပဲတချို့လွတ်လာနိုင်မယ်လို့ထင်ပါတ
ယ်။နိုင်ငံတော်ကြီးကသမရဦးသိန်းစိန်ဒီနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့ထူထူညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုဒီရက်ပိုင်းတွင်ရောက်လာဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုးအကျဉ်းသားတွေကိုသမရကလူငင်းချမ်းသာကွင်းပေးတဲ့အမိန့်ထွက်လာတာဖြစ်ပါတယ်။မြန်မာဆွေရအနေနဲ့အရင်ကလည်းအခုလိုထူးခြားတဲ့အချိန်မျိုးမှာနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေကိုပြန်လွှတ်ပေးလေးရှိတာကြောင့်ဒီချိန်လွှတ်ပေးမှုကလည်းဒီတကယ်ပဲပြုပြင်ပြောင်းလဲရေးကိုဥတီဆောင်ရွက်တဲ့လောက်ရက်ဖြစ်ရလားဆိုပြီးတော့တန်တရာဖြစ်နေသူတွေလည်းရှိပါတယ်။ AAPP အတွင်းမှဥတိတ်နိုင်ကတော့အခုလိုသုံးသပ်ပါတယ်
။တော်တော်လေးဟိုခက်တဲ့ကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ဒီအဲ့လိုမျိုးွားတိုင်းတစ်ခုခုထူကြတိုင်းဖီးယားစီတင်းဒီပါဖီးယားလေးကြီးလာတိုင်းမှာအဲ့လိုနိုင်ငံရေးကျင်းသားလေးအပါအဝင်တော့လေကျင်းသားလေးလွှတ်ပေးတယ်။အဲ့ဒီမှာနိုင်ငံရေးကျင်းသားလေးနည်းနည်းနည်းနည်းပါတယ်။ဆိုတဲ့ကိစ္စမျိုးလေးကတော့တော်တော်ကိုဟိုယုံကြည်ရခက်တဲ့ကိစ္စလေးဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီနှစ်ပိုင်းမှာတကယ်အထင်ကြီးရနိုင်ငံရေးအကျဉ်းသားလေးအများကြီးလွှတ်ပေးလိုက်တယ်။ဒါပေမဲ့လည်းဒီဘာကြောင့်ဒီအထင်ကြီးရမဟုတ်သေးတဲ့နိုင်ငံရေးအကျဉ်းသားလေးကိုမလွှတ်ပေးသေးဘူးလဲဆိုတဲ့ဥစားတော်တော်ကိုစဉ်းစားစရာဖြစ်ပါတယ်။တန်ရာဖြစ်စရာဖြစ်ပါတယ်။ဆိုတော့ဟိုဒီလူလေးကိုတစ်ခါလွှတ်ပေးလိုက်ချီးကျူးလိုက်နိုင်ငံတကာကနေပြီးတော့ဟိုထောက်ခံလိုက်ဆိုတဲ့အခါမျိုးတွေလုပ်နေတဲ့အခါကျတော့ဒီနိုင်ငံရေးကျင်းသားလေးကိုတစားခါပြစ်ထားပြီးတော့အဲ့လိုမျိုးတစ်ဖြည်းဖြည်းနဲ့အပေးစုလုပ်နေတဲ့သဘောလားလို့မေးခွန်းထားရှိပါတယ်။အဲ့လိုမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီသမရဦးသိန်းစိန်ဆိုရရဲ့ပြုပြင်ပြောင်းလဲရေးဆိုတာပါလဲဆိုတဲ့ဥစ္စာကိုတရားဖြစ်ပြတာ
။မြန်မာနိုင်ငံရဲ့အချင်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေယာနဲ့ချီဆက်လက်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရအနေနဲ့တကယ်တမ်းစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးစီကိုဥတီဆောင်ရွက်နေတဲ့ဆိုရင်ဒီလူတွေအားလုံးကိုပြန်လွတ်ပေးရမှာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။သမရဦးသိန်းစိန်ဆိုရတက်လာပြီးတဲ့မက်စလာတွေကဆလို့အခုလိုမျိုးဒီလူငင်းချမ်းသာကွင်းပေးတာကတော့ဒါနဲ့ဆိုရင်6ကြိမ်ရှိသွားပြီဖြစ်ပြီးတော့စုစုပေါင်းအကျဉ်းသား2,918ယောက်လွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသား800ကျော်ပါဝင်ခဲ့တယ်လို့ကိုမင်းကိုနိုင်ကိုကိုကြီးစားတဲ့အထင်ကရ88မျိုးဆက်ចောင်းသားခေါင်းဆောင်တွေနောက်တိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီဒီချိန်မတိုင်ခင်ဒီသမရဦးသိန်းစိန်ဒီနောက်ဆုံးလူငင်းချမ်းသာကွင်းပြီးခဲ့တာကတော့ပြီးခဲ့တဲ့ဇူလိုင်လကဖြစ်ပြီးနိုင်ငံခြားသားအကျဉ်းသား34ယောက်အပါအဝင်အကျဉ်းသား80ကျော်ပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်ရှင်။